လူရင်းမိုးစင်ဒုက္ခသည်တွေရေးနေပတ်သက်ပြီးမြန်မာအစိုးရကိုဆက်ပြီးဖိအားပေးဖို့ကြိုးစားသွားမယ်လို့အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရည်အဖွဲ့ OIC တွင်မှုချုပ်ဟာရှ်မီယူဆုဖ်ကပြောပါတယ
် The objective is to put additional pressure on the government of Myanmar in order to abide
သူတို့ရဲ့နေရာဒေသစီကြံရေးငြိမ်းချမ်းမှုတည်ဆောက်ဖို့ရာစီမင်းစည်းကမ်းတွေအတိုင်းလိုက်နာလှုံ့ဆော်ဖို့မြန်မာအစိုးရကိုနောက်ထပ်ဖိအားဆက်ပြီးတော့ရည်ရွယ်ပါတယ်အကြောင်းမလားဆိုရင်အခက်အခဲမျိုးစုံနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်။ဒါပေမဲ့ဒီလိုအခက်အခဲတွေရှိနေတာကြောင့်တော့ကျွန်တော်တို့ကြိုးပမ်းမှုတွေကိုရပ်ပစ်နိုင်မှာမဟုတ်ပါဘူးလို့ OIC တွင်းမှုချုပ်ကပြောပါတယ်။ OIC ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်ကားဒေသကလူရင်းဒုက္ခသည်စခန်းကိုတောက်ကြနေကတော့ရောက်ကြည့်ရှုပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင် Mr. Hashmi Yusuf ကအဲ့လိုပြောသွားတာပါ။ဒီကိုယ်စားလှယ်အဖွဲ့ထဲမှာ OIC ဖော်ဝင်နိုင်ငံပေါင်း17နိုင်ငံကနိုင်ငံတိုင်းဝန်ကြီးတွေအပါအဝင်အဖွဲ့ဝင်68ဦးပါပြီးဒုက္ခသည်စခန်းတွေကနေရာတည်တည်ကိုအမျိုးသမီးမျိုးသားခွဲသွားကြပြီးတော့ဒုက္ခသည်တွေနဲ့သစ်ဆုံပြောဆိုနေနေကြတာပါ။ OIC နိုင်ငံတိုင်းဝန်ကြီးများကောင်စီ45ရက်မြောက်အစည်းအဝေးကိုဒီကနေ့ဧပြီလ5ရက်စနေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာကျင်းပဖို့ရှိပါတယ်။ OIC အဖွဲ့ကို1969ခုနှစ်ကစတင်တည်ထောင်လာဖြစ်ပြီးအဖွဲ့ဝင်တွေဖြင့်ကမ္ဘာပေါ်ကမွတ်စလင်နိုင်ငံ58နိုင်ငံပါဝင်ပြီးတော့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU တို့မှာအမြဲတမ်းကိုယ်စားလှယ်အဖွဲ့ဖြစ်ရှိပါတယ်။